ပါလက်စတိုင်းဒေသဂါဇာမှာဖြစ်နေတဲ့စစ်ပွဲတွေအဆုံးသတ်ရေးအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အဆိုပြုချက်အခြေခံမူပေါင်းကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကလက်ခံလိုက်ကြောင်းဝန်ကြီးချုပ်ရဲ့လက်ထောက်တူကဒီကနေ့ဇွန်လ၂ရက်နေ့မှာအတည်ပြုပြောဆိုပါတယ်။ဒါပေမဲ့အဆိုပြုချက်မှာလိုအပ်ချက်တွေပြင်ဆင်စရာတွေအများကြီးရှိနေတယ်လို့လည်းပြောပါတယ်။သမ္မတဘိုင်ဒန်ရဲ့အဆိုပြုချက်ဟာကောင်းတဲ့အပေးအယူမဟုတ်ပေမဲ့လက်ခံကြောင်းဖန်စီခံထားရတဲ့တရားခံတွေအားလုံးပြန်လည်ရေးကိုအထူးလိုလားကြောင်းဗြိတိန်အခြေစိုက် Sunday Times သတင်းဌာနနဲ့မေးမြန်းကမှဝန်ကြီးချုပ်နေတန်ယာဟုရဲ့နိုင်ငံခြားမူဝါဒရေးရအကြံပေး Office for ကပြောပါတယ်သမ္မတဘိုင်ဒန်ရဲ့အဆိုပြုချက်မှာအသေးစိတ်ပြင်ဆင်စရာတွေအများပြားရှိနေကြောင်းဒါပေမဲ့တရားခံတွေအားလုံးပြန်လည်ရေးနဲ့အကြံဖက်ဟာမတ်အဖွဲ့ကိုအပြစ်ပြချေမွန်းရေးဆိုတဲ့အစ္စရေးရဲ့ဥတီချက်ကတော့ပြောင်းလဲမှာမဟုတ်ကြောင်းသူကပြောပါတယ်အစ္စရေးကဟာမတ်အဖွဲ့ကိုထိုးစစ်ဆင်တိုက်ခိုက်တဲ့ဂါဇာစစ်ပွဲကိုအစောပိုင်းမှာသမ္မတဘိုင်ဒန်ကထောက်ခံအားပေးခဲ့ပေမဲ့နောက်ပိုင်းပါလက်စတိုင်းအရသာသေဆုံးမှုတွေများပြားလာနေတာကြောင့်ပြီးခဲ့တဲ့မေလ31ရက်တောက်ချနေ့ကဂါဇာစစ်ပွဲအဆုံးသတ်ရေးအတွက်အဆင့်3ဆင့်ပါတဲ့အဆိုပြုချက်မူကြမ်းကိုထုတ်ဖော်ပြောဆိုခဲ့တာပါခင်ဗျာ